အမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်အိုကလာဟိုမားစီးတီးမြို့မှာစနေနေ့မနေ့စောပိုင်း9နာရီလောက်ကပြင်းအား 5.6 ရှိတဲ့ငလျင်လှုပ်ခတ်သွားခဲ့တာမှာအဆောက်အဦတချို့ပျက်စီးသွားပါတယ်။ဒီငလျင်ဟာအိုကလာဟိုမားပြည်နယ်မှာလှုပ်ဖူးခဲ့တဲ့ငလျင်တွေထဲအပြင်းဆုံးလည်းဖြစ်ပါတယ်။ငလျင်ခြေနေသိရအောင်လို့အိုကလာဟိုမားစီးတီးမြို့မှာနေတဲ့မြန်မာຫນွယ်ဘွားတွေကိုကိုစုံဝင်းလိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အိုကလာဟိုမားပြည်နယ်အတွင်း fracking လို့ခေါ်တဲ့မြေအောက်ကြောက်ကြောတွေကြားမှာရှိတဲ့ရေနံတွေကိုရေဖိအားနဲ့တူးယူတဲ့လုပ်ငန်းအများဆုံးရှိတဲ့ဒေသဖြစ်တာကြောင့်အဲ့ဒီလိုတူးယူမှုများလာတဲ့အခါမှာငရင်လုတ်တလို့မြေအောက်ကြောက်ကြောတွေတုံ့လို့ရွေးရှားမှုဖြစ်လေရှိပါတယ်။စနေနေ့ကလုတ်သွားတဲ့ပြင်းအား 5.6 ရှိတဲ့ငရင်ဟာလည်းအဲ့ဒီလိုမြေအောက်ကြောက်ကြောတွေကြားမှာရေနံတူးယာကလုတ်လာတဲ့ငရင်ဖြစ်တယ်လို့ဘူမိဗေဒပညာရှင်တွေကသုံးသပ်ကြပါတယ်။အခုလုတ်သွားတဲ့ငရင်ဟာအိုကလာဟိုမားမှာ2011ခုနှစ်အားအပြင်းဆုံးငရင်နဲ့ပြင်းအားချင်းတူနေတာလည်းဖြစ်ပါတယ်။အိုကလာဟိုမားစီးတီးမှာနေတဲ့မြန်မာနယ်ဘွားမှတ်တမ်းကတော့ငရင်လှုပ်တဲ့အချိန်မှာအိပ်ပျော်နေပေမဲ့ငရင်ကြောင့်လန့်လို့လာတယ်လို့ပြောပါတယ
်။အဲကျွန်တော်အိမ်ကနေလန့်လို့သွားတာတလားအဲအိမ်ကတော်တော်လှုပ်နေခုနကနာရီပြန်ကြည့်လိုက်တော့အဲ့ဒါ9နာရီ3မိနစ်လောက်ဘာဖြစ်တယ်လဲဆိုပြီးကြည့်လိုက်တော့အိမ်ကတော်တော်ရမ်းနေတော့မှအဲ့ဒါကိုပြုတ်ကိုလန့်ကြတော့ကိုပြုတ်ငရင်လှုပ်နေတာငရင်လှုပ်နေတာဆိုသိတာတော့အဲ့ဒါပဲပြီးလိုက်တယ်။ဘာမှတော့ပြုတ်ကြွက်ကြတာမရှိဘူး။ရမ်းတာတော့တော်တော်ရမ်းသွားတယ်။ဟိုကအမှန်ပြုတ်ကြတာမရှိဘူးဆိုတာကျွန်တော်တို့ကဒီဟိုအားတွေပေါ်မှာတင်းမထားလို့ပြုတ်မပြုတ်ကြတာမရှိတာလည်းပြတ်တော့ပြင်းတော့
။ Oklahoma City ကနောက်ထပ်မြန်မာနယ်ဘွားတူဦးဖြစ်သူမန်နန်းတင်းတင်းလက်ကလည်းငရင်ကြောင့်ပျက်စီးဆုံးရှုံးမှုကြီးကြီးမားမားမဖြစ်လိုက်ဘူးလို့ပြောပါတယ
်။အော်ရုပ်ပြဆိုတော့နည်းနည်းခါတခုပဲလားတော့ဆက်ခါရအော်ငလျင်လောက်တာပဲ။ဒါဆို Oklahoma မှာခဏခဏငလျင်လုံနေကြဆိုတော့နည်းနည်းတော့ဟာနနေရောယူရရတိတ်ရန်တော့မဖြစ်နဲ့။အိုကလာဟိုမားစီးတီးမှာကြာတော့လှုပ်တော့လှုပ်တယ်ဒါပေမဲ့ဟိုဖက်မှာလား။နော်ဆိုင်ကအဲ့ဖက်ကြာတော့နည်းနည်းပိုပြင်းတယ်။တချို့ဒီမှာမနေ့ကတည်းကဖြန့်ကြည့်တော့ဟိုတွေ့ရတယ်ဗါလဲ။ဒီခိုးခေါင်းတိုင်းအုတ်တီပြိုကြတာတို့ဘာလို့တွေတွေ့ရလဲ
။ fracking လို့ခေါ်တဲ့မြေအောက်ကြောက်ကြောတွေကြာမှာရေဖိအားနဲ့ရေနံတူးယူမှုတွေရေရှည်လှုပ်လာတဲ့အတွက်အိုကလာဟိုမားပြည်နယ်အတွင်းမပြင်းအား3.3ဝန်းကျင်ရှိတဲ့ငရင်တွေမကြာခဏလှုပ်လေရှိပါတယ်။အဲ့ဒီလိုငရင်လှုပ်တဲ့အကြိမ်ကြီးများလာတာနဲ့ငရင်လှုပ်တဲ့ပြင်းအားလည်းတဖြည်းဖြည်းကြီးလာတာကြောင့်ဒေသခံပြည်သူတွေကမြေအောက်ကြောက်ကြောတွေကြားမှာရေဖိအားနဲ့ရေနံတူးတဲ့လုပ်ငန်းတွေကိုရပ်တန့်ပစ်ဖို့ပြည်내အစိုးရကိုတောင်းဆိုနေတာကြောင့်အခုချိန်မှာတော့အဲ့ဒီနီးနဲ့ရေနံတူးတဲ့ပမာဏအတော်လေးလျော့ကျလာနေပြီဖြစ်ပါတယ်။ပြင်းအား 5.6 ရှိတဲ့ငရင်အိုကလာဟိုမားစီးတီးမှာလှုပ်သွားတဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကအတည်ပြုပြောကြားလိုက်သလိုအခုလှုပ်သွားတဲ့ငရင်ကြောင့်အနီးနားအာရီဇိုနာပြည်နယ်Kansas, Illinois, Iowa, Tennessee နဲ့ Texas ပြည်နယ်တွေအထိရိုက်ခတ်သွားတဲ့အကြောင်းအဲ့ဒီပြည်နယ်အသီးသီးမှာရှိတဲ့ဒေသခံတွေကပြောကြပါတယ်ခင်ဗျာ